ာနာသိမ့်ပြည်တဲ့နောက်ပိုင်းမြမပြည်အရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ရဲ့ကျူးလွန်တဲ့ရာဇဝတ်မှုပြည်နယ်မှုမတရားမှုနဲ့ရက်ဆက်ပြောင်းရွှေ့မှုတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာလောကလလကထွက်လာပါတယ်။ဘယ်အဖွဲ့အစည်းနဲ့မှပတ်သက်ခြင်းမရှိတဲ့တိကျလွတ်လပ်တဲ့ကရင်လူ့အခွင့်အရေးအဖွဲ့ရဲ့စာမျက်နှာတရားကျော်အစီရင်ခံစာဖြစ်ပါတယ်။ဒီအဖွဲ့တည်ဆောင်ထားတာအနည်း30နီးပါးရှိနေပါပြီ။အရှိတောင်ပိုင်းဖြစ်တဲ့တောင်ဦးညောင်လေးပင်ပါပွန်တထုံမော်လမြိုင်ပအာမြိတ်တဝဲစတဲ့ဒေသတွေမှာသတင်းစီပေါင်းလဲလို့ဆိုပါတယ်စစ်ကောင်စီကိုဘုံရန်သူအဖြစ်သတ်မှတ်ဖို့ပြောကြပြီးမယ်အရင်ကရှိခဲ့တဲ့တောင်ဆိုချက်တွေကိုပြန်ပြီးအားသစ်လောင်းတာမျိုးပဲရှိပါတယ်ဥပမာပါပွန်ခရိုင်မှာဆန္ဒပြသူတွေကအာဇာနည်စောဘဦးကြီးရဲ့မူတွေကိုအလေးပေးပါတယ်လက်နဲ့မချရေးကရင်ကကြမှာကရင်ဖန်တီးရေးနဲ့ပြင်းပြီကိုအတိအမှတ်သူရေးအဓိကထားကြပါတယ်စစ်အာဏာရှင်စနစ်ရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံရတဲ့ကရင်ပြည်သူတွေကစနစ်စုပ်အောက်ကိုပြန်ပြီးမရောက်ချင်လို့ဆန္ဒပြကြတာလို့ဆိုပါတယ်ရင်းရက်နဲ့ပြည်သူဆန္ဒပြပွဲတွေတပြီလုံးမှဖြစ်ပေါ်လာသလိုကရင်ပြည်နယ်မှာလည်းပေါ်ပေါက်လာပါတယ
်ရင်းရက်စွာဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်ကချင်းချောက်ဖမ်းဆီးအကြမ်းဖက်ပြီးတုတ်ပြန်ပါတယ်ဆန္ဒပြသူများလေလေအကြမ်းဖက်မှုလည်းများလေလေဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာလက်နက်ပစ္စည်းမျိုးစုံကိုတုံးပြီးနှိမ်နှင်းဖို့ကြိုးပမ်းပါတယ်။ဆန္ဒပြသူတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်ပုံကိုမေးမြန်းခံရသူကပြန်ပြောပြကြပါတယ်။ပြည်သူတွေကိုတွေးတဲ့နေရာမှာတမင်ပြစ်တတ်တဲ့လူမဆန်တဲ့လုပ်ရဖြစ်တယ်လို့တိုင်းပွဲမျိုးတွေကဆန္ဒပြသူကပြောပါတယ်။တပ်ဖြတ်မှုတွေရှိပေမဲ့ဆန္ဒပြဖို့စိတ်အားထက်သန်ကြတယ်လို့ဖန်မျိုးဒေသခံတို့ကလည်းပြောပါတယ်အမျိုးသမီးတွေကိုစစ်ကောင်စီတပ်သားကရိုက်နှက်ကန်ကြောက်တဲ့ပြည့်ရမျိုးတွေလည်းရှိပါတယ်ဖန်အမဆိုရင်အမျိုးသမီးတွေဟာဆန္ဒပြတာကိုရပ်တန့်ရတဲ့အထိအခြေအနေဆိုးသွားပါတယ
်ဆန္ဒပြပွဲခေါင်းဆောင်နဲ့စီစဉ်သူတွေဟာနေတိုင်းပြေးလွှားနေရပါတယ်သူတို့ကိုစစ်သားတွေကမှတ်မိတဲ့အတွက်အမြင်နဲ့ပြေးလွှားပုန်းအောင်နေရပါတယ်အလုံးအကျွံအင်အားသုံးပြီးဆန္ဒပြပွဲတွေကိုဖြိုခွင်းကြောင်းအာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့စစ်သားနဲ့ရဲသားအချို့ကလည်းအတိပြုပြောဆိုပါတယ်စစ်သားကရဲဝတ်စုံဝတ်ပြီးပြည်သူကိုပြစ်ခတ်တပ်ဖြတ်နေတာဟာရဲသားတွေကိုပြည်သူကမုန်းအောင်တပင်လှုပ်နေတာလို့ပြောပါတယ်ဆန္ဒပြသူတွေကလည်းအကြမ်းဖက်မှုနဲ့ဗန်းစည်းခံရမှုတွေကိုရှောင်ကိန်းနိုင်အောင်အဖွဲ့ငယ်ကလေးတွေဖွဲ့ပြီးနေရာကွက်ကျလျင်မြန်စွာဆန္ဒပြကြပါတယ်ဖာမျိုးမှာဆန္ဒပြလို့မရတဲ့အခါကျေးရွာတွေမှာဆန္ဒပြကြပါလေ။ဒါကြောင့်ဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာတာဖြစ်ပါလေ။လုံလုံရေးတက်နဲ့ထိတ်တက်မတွေ့အောင်လေရှောင်ရှားရပါလေ
။ဆီယာနာသိမ်းပြီးနောက်တနည်းမှာပေါ်ပေါက်လာတဲ့ CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပြင်းပြင်းနဲ့ကလည်းတက်တက်ကြွကြွပါဝင်ပါလေ။ KMU ကသူထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုစလုံးမှာ CDM လုပ်သူတွေအတွက်ခုလုံရေးစခန်းတွေလုထားပေးပါလေစစ်တပ်လက်အောက်မှာအလုံးမလုချင်လို့အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်လာကြတာပါမတရားတဲ့အမိန့်ကိုမနာခံခြင်းလို့ CDM လုတာဖြစ်ပါလေဒေသခံတိုင်းရင်းသားအာနာပိုင်တွေက CDM လုသူတွေကိုထောက်ပံ့ပါလေ CDM ထောက်ပံ့ရေးကွန်ရက်တွေတောင်ပေါ်ပေါက်လာတာတွေ့ရပါလေ KMU နယ်မြေကိုလာရောက်ခိုးလုံတဲ့ CDM လုသူတွေဟာစားဝတ်နေရေးလုံခြုံရေးမှာအဆင်ပြေကြပါလေစစ်ကောင်စီခန့်ရရွာအုပ်ချုပ်ရေးမှုတွေကိုစန့်ကျင်ရတာဟာလေဒေသခံတွေရဲ့ခုခံရေးတိုက်ပွဲတစ်ခုဖြစ်လာပါလေ
စစ်အာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြတဲ့ပြည်သူလူထုကိုစစ်ကောင်စီကရန်သူလိုသဘောထားပြီးတိုက်ခိုက်ချိန်မုန်းတာကြောင့်အသက်ပေါင်းများစွာဆုံးရှုံးပြီးဥအိမ်ပဲတဲ့ဒုက္ခတွေဥယျာဉ်သိမ်းနေချီပြီးရှိလာပါလေကြီးလက်တော်ရကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေရင်နဲ့ဘုံကျဲမှုကြောင့်ထွက်ပြေးတိမ်းရှောင်ရသူဥယျာဉ်လေတိုးပေါ်နေပါလေရွာသူရွာသားတွေကကိုဗစ်ရောဂါကူးစက်ခံရမှာကိုအာယုံမဆိုင်နိုင်တော့ပဲစစ်ကောင်စီတပ်ရဲ့အန္တရာယ်ကိုပဲကြောက်ရွံ့နေရတယ်လို့ထွက်ပြေးလာသူတွေကပြောပါလေစစ်တပ်ရဲ့အကြမ်းဖက်မှုကိုဘိုးဘွားလက်ထက်ကလေးကတွေ့ကြုံခံစားခဲ့ရပါတယ်စစ်ကောင်စီခေတ်မှာငြိမ်းချမ်းမှုနဲ့မြစ်တာတရားကင်းမဲ့နေတာကိုတိုင်းရင်းသားတွေသိကြပါတယ်စစ်အာဏာရှင်စနစ်ကိုဖျက်ဆီးပြစ်မှတာမျိုးဆက်တည်ရတဲ့ဘဝရှင်းတန်နိုင်နေမယ်လို့ယုံကြည်သူတွေများပါတယ်စစ်ကောင်စီနဲ့စိတ်ဆက်ညီနိုင်လို့အကျိုးရှိမှာမဟုတ်ဘူးလို့အများစုကယုံကြည်ပေမဲ့လူတစုကတော့ငြင်းရမ်းတဲ့နည်းနဲ့အပြေရှားနိုင်လိမ့်မယ်လို့ယုံကြည်နေစေဖြစ်ပါတယ်ပ ီသူကလက်ခံထားလို့ဒါစစ်အာဏာရှင်စနစ်တည်ရှိနေတာဖြစ်လို့ပြည်သူကလက်မခံတော့တဲ့အခါမှာပြစ်စီရမယ်လို့အများစုကယူကြည်ကြောင်းအရင်လူ့ကိုယ်ရေးအဖွဲ့အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ။